ိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်အိမ်ပြင်မထွက်ကြဖို့အမိန့်ထုတ်ပြန်ထားတာဒီနေ့စတင်အသက်ဝင်တဲ့ရန်ကုန်တိုင်းအတွင်းမှာဒေသခံတွေဘလို့အခက်ခဲတွေကြုံနေကြရသလဲဆိုတာကိုပြောပြပါမယ်ကျွန်မအင်တနာထွန်ပါကြောပြန်ယောဂကူးစက်မှုတွေကြောင့်တည်ဆုံမှုတွေနဲ့ကူးစက်သူလူနာအသစ်တွေပါတိုးလာနေတဲ့အတွက်ရန်ကုန်တိုင်းအတွင်းအိမ်ပြင်မထွက်ဖို့အမိန့်ထုတ်ပြန်ထားတာဒီနေ့ပဲစတင်အသက်ဝင်ပါပြီ။နေအိမ်မှာအလုပ်သမားအနှဲငယ်နဲ့အော်ဒါယူပြီးအထက်ချုပ်လုပ်ငန်းလုပ်နေတဲ့ရန်ကုန်မြို့ကဒေါ်သတန်းမော်ကတော့ရုတ်တရက်ထုတ်ပြန်လိုက်တဲ့အမိန့်ကြောင့်အလုပ်တွေရပ်နားထားရတယ်လို့ပြောပါရတယ်။
အလုပ်ကအကောင်လုံးထိခိုက်သွားတာပေါ့။ထိခိုက်သွားတယ်ဆိုအကောင်လုံးအလုပ်တွေရလိုက်တယ်နောက်ပြီးလို့ရှိရင်ဟိုကလေးတွေကလာသွားရလာရအကောင်လုံးခက်ခဲသွားတဲ့ခါကျတော့အဲ့တော့လေအကောင်လုံးဒီအလောက်ကိုပါရလိုက်တဲ့ခါကျတော့အကောင်ကအဆင်မပြေဖြစ်သွားတာပေါ့အဲ့လိုဖြစ်သွားတယ်။သွားရင်းလာရင်လည်းအဆင်မပြေတော့ဘူးအဲ့လိုဖြစ်သွားတယ်။အခုတော့အကောင်ကဘောကလည်းဘလို့ရှင်းဆက်ဘလို့ရှားရမလဲအဲ့လိုအခက်ခဲတွေဖြစ်သွားတဲ့ခါကျတော့လေအဲ့အထူးအထူးအထူးကတခါမှမရဘူး။ဘာလို့မရတာလဲဆိုတော့လုံလန်းရှိတယ်ဆိုပြီးတော့မအားတော့မပြေဘူး။လုံလန်းရှိတယ်ဆိုပြီးမပြေတော့အလောက်တွေကလည်းအကောင်လုံးရသွားတဲ့ခါကျတော့မအားတော့ဟိုအထမ်းမကြီးကလည်းလုံငန်းရှိတယ်ဆိုပြီးတော့မပေးဘူး။နောက်ပြီးရှင်အလောက်ကလေးရသွားဆိုတော့အဲ့လိုမျိုးယာနေမှာခက်ခဲတဲ့အရင်ဖြစ်တဲ့အဖြစ်ဖြစ
်။အိမ်ပြင်မထွက်ဖို့အမိန့်ကြောင့်အလုတ်မသွားနိုင်ပေမဲ့အိမ်ကနေအလုတ်လုတ်ခွင့်ရတဲ့သူတွေလည်းရှိပါတယ်။ဒါပေမဲ့လည်းအိမ်ကနေအလုတ်လုတ်ရတဲ့နေရာမှာအကန့်အသတ်တွေရှိနေတာကြောင့်ထိခိုက်မှုတွေကိုတော့ရှောင်လို့မရနိုင်ဘူးလို့ကုမ္ပဏီဝန်ထမ်းတဦးဖြစ်တဲ့ကိုကျော်ဝနာကပြောပါတယ
်။အကုန်လုံးဆေးဟုံးဆိုတဲ့ပုံမှန်မျိုးလုံတိုင်းလုံလိုက်တာမျိုးကြတော့ဒီလုပ်ငန်းပိုင်းမှာထိခိုက်မှုတွေအများကြီးရှိတယ်။မလာကြောဒီဒီကာလကလည်းဘယ်တော့ကြအောင်မလဲမသိရဲ့ပြောင်းမလို့ဒီလုပ်ငန်းရှင်တွေဘက်ကကြည့်ရင်ဒီကနေ့နောက်မှုရှိတယ်အဲ့ဒါဒီအလုပ်ဒီအလုပ်ခွင်နေမှာရနာလိုက်ရတဲ့ပုံစံမျိုးဖြစ်တဲ့ပြောင်းမလို့ဟိုရစဉ်ရထိုက်တဲ့ခံစားဝင်ခံစားတိုက်တဲ့ဟိုလာစားလို့နောက်တစ်ခါဟိုဘာပေါ့မတချို့လူဒီ daily လုပ်လို့ရတဲ့လုပ်ငန်းတွေဆိုဒီ daily ကြီးပေါ့နော်အဲ့လိုမျိုးကဒီကနေ့နာမည်အများကြီးကြည့်တယ်လို့ပြောမြင်တယ်။ဘုရားကျတော့ဒီပုဂ္ဂိကလုပ်မျိုးဖြစ်တဲ့ခါကျတော့သတ်ဆောင်လို့ကငွေကြီးပိုင်းရောနောက်တစ်ခါတော့ပေါ့နော်လုပ်ငန်းပိုင်းရောပေါ့နော်အဲ့လိုမျိုးဒီကနေ့ရှိတယ
်။ရန်ကုန်တိုင်း45မြို့နယ်တဲကကိုကိုကျွန်းကလွဲပြီးအိမ်ပြင်မထွက်ဖို့အမိန့်ထုတ်ရတဲ့အစီအစဉ်မှာအခက်အခဲတွေရှိနိုင်တာကိုနားလည်ကြအောင်ဗဟိုကူးစက်ယောဂတိုက်ဖြတ်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခေခင်ကြီးကပြောပါရစေ။
ဒီဒီအမိတ်ကြောင့်ပေါ့နော်ဒီ stay home order ကြောင့်အခက်ခဲပေါ့နော်နည်းနည်းအခက်ခဲရှိတယ်ဆိုတော့ရှိသွားနိုင်တာတော့ရှိပါတယ်သို့တော်ငကိုလေးကကျမတို့က stay home က28မြို့နယ်ကိုလုပ်ပြီးသားဖြစ်ပါတယ်28မြို့နယ်ဆို44ဆိုကျမတို့နောက်ထပ်16မြို့နယ်ပဲတိုးပြီးလုပ်တဲ့သဘောပဲဖြစ်ပါတယ်အဲ့တော့အဲ့16မြို့နယ်မှာလည်းတကယ်ယောဂဖြစ်ပေါ်တဲ့ဟုတ်သား10မြို့နယ်လောက်ပဲရှိပါတယ်ကျန်တဲ့6မြို့နယ်ပါတပေါင်းစီရဲလုပ်လိုက်တဲ့သဘောပါပဲ
ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မွန်းလွဲပိုင်းအထိထုတ်ပြန်ချက်အကြကိုဗစ်ယောဂါကြောင့်တည်ဆုံးသူနောက်ထပ်3ဦးတိုးလာတဲ့အတွက်စုစုပေါင်းတည်ဆုံးသူက98ဦးအထိရှိသွားပါပြီ။ယောဂါပိုးကူးစက်သူအတည်ပြုလူနာကတော့6000နီးပါးရှိနေပြီးယောဂါပိုးကင်းစင်ပြီးဆေးရုံဆင်ခွင်ကြသူက1200ကျော်ရှိတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။